အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ကလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုအတွင်းအသေးခံဘုံးခွဲမှုဖြစ်ပွားခဲ့တာကြောင့်ဒေသသူအရေးအတွက်ဟာအခုထပ်တိုးလာပြီးတော့အခုဆိုရင်63ယောက်ထပ်မံတဲ့ဒေသမှ183ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တောင်ဝင်ရှိသူတွေကပြောလိုက်ပါတယ်အာဖဂန်မှာရှိတဲ့ IS Islamic အစိုးရအဖွဲ့ခွဲကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီတေကန်ဘုံခွဲတိုက်ခိုက်ခံရတဲ့မင်္ဂလာဆောင်အတွင်းထိခိုက်ဒေဆုံးသွားသူအများစုဟာရှီယာဟာဇာရာလူနည်းစုဝင်တွေဖြစ်ကြပါတယ်အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနက်စရတ်ရာဟီမီကတော့ထိခိုက်ဒေဆုံးသူအရေအတွက်ကိုဒီနေ့မနက်အစောပိုင်းကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပြီးတော့ဒီဒေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးတွေပါဝင်တယ်လို့လည်းပြောပါတယ်အခုလိုမင်္ဂလာဆောင်အခမ်းအနားမှာအသေးခံဘုံခွဲတိုက်ခိုက်တာဟာအာဖဂန်မှာရှိတဲ့ရှီယာမျိုးနွယ်စုအပေါ်မှာရက်စက်တဲ့လို့ရဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပြင်အခုလိုရဲသားတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာဟာရက်စက်ရန်ကားမှုဖြစ်ပြီးတော့ဒါဟာတရဲဘောကြောင်စွာနဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့လည်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့အကြီးအကဲဒါဒမီချီယာမာမိုတိုကပြောပါတယ်။ဒါပြင်အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုပ်မှရိုင်းဆိုင်တဲ့လို့ရဖြစ်တယ်ဆိုပြီး Twitter ကနေပြစ်တင်ရှုတ်ချလိုက်လို့အာဖဂန်သမ္မတဟာမစ်ကာဇိုက်ကလည်းဒါဟာလူမဆန်တဲ့လို့ရဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။